မြန်မာနိုင်ငံမှာကိုဗစ်ကာဝတ်ဆေးရတဲ့အခါအများဆုံးစပြီးသုံးဖို့စီစဉ်နေပြီဖြစ်ပေမဲ့ကာကွယ်ဆေးအကျိုးသက်ရောက်မှုအပြည့်အဝရှိစေဖို့ပြည်သူလူထုအနေနဲ့သတိထားဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောပါတယ်
အခုဆိုလို့ရှိလို့ရှိရင်တော့ကာကွယ်ထိုးဆေးကိုတချို့နိုင်ငံတွေမှာစပြီးတော့သုံးနေပါတယ်။သုံးနေတယ်ဆိုတော့တချို့နိုင်ငံတွေမှာကြဲကြဲပြန့်ပြန့်ဒီအပစပြီးတော့သုံးတော့မယ်ဆိုပြီးကြေညာထားတာရှိတယ်။တချို့တွေကစပြီးတော့ဒါမှသူစမ်းပြီးတော့သုံးနေပါတယ်။ဒီတော့ကျွန်တော်တို့နိုင်ငံကလေကာကွယ်ဆေးရတဲ့အခါမှာကာကွယ်ဆေးသုံးလို့အရှင်ပြေမဲ့အချိန်မှာဆိုရင်အများဆုံးစပြီးသုံးဖို့ကျွန်တော်တို့စီစဉ်ပါတယ်။သို့သော်ညာလေပြည်သူလူထုအနေနဲ့ဒီလိုဒီကာကွယ်ဆေးရဲ့အကျိုးသက်ရောက်မှုပေါ့နော်အပြည့်အဝခံစားဖို့ဆိုရင်အခုအချိန်မှာတိတ်ပြီးတော့သတိထားဖို့လိုတယ်ကျွန်မဘာလို့ဒီလိုပြောရတာလဲဆိုတော့တချို့ကနေပြီးတော့ကာကွယ်ဆေးရတော့မှာပဲဆိုပြီးတော့ပော့သွားမှာကိုကျွန်တော်ဆွေးရင်ပါတယ်ဒီလိုပော့သွားလို့မဖြစ်ပါဘူ
းကိုဗစ်ရောဂါရဲ့နောက်အကျိုးသက်ဘယ်လိုရှိမလဲဆိုတာမသိတဲ့အတွက်ပော့စလို့မရကြောင်းဒေါန်ဆန်းစုကြည်ကကိုဗစ်နောက်ဆုံးအခြေအနေပြည်သူကိုအစီအကံတင်ပြရမှာထက်သွင်းပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာမနေ့ည၈နာရီအချိန်ထုတ်ပြန်ချက်အရ COVID-19 လူနာအသစ် 1308 ယောက်ထပ်မံတွေ့ရှိတာကြောင့်ကုသသူစုစုပေါင်း 31,939 ယောက်ရှိသွားပြီဖြစ်ပါတယ်။ဒီဇင်ဘာလ၈ရက်နေ့အတွက်တက်ခွန်းနမူနာ 23,000 ကျော်ကိုစစ်ဆေးခဲ့တာမှာအခုလိုရောဂါကုသခံရသူ 1,300 ကျော်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာမနေ့က COVID-19 ကြောင့်သေဆုံးသူက19ယောက်ရှိခဲ့ပါတယ်။ဒါကြောင့်သေဆုံးသူစုစုပေါင်း 1,152 ယောက်ရှိပြီဖြစ်ပါတယ်။